ရှမ်းပြည်နယ်မြောက်ပိုင်းနောင်ကျုံမြို့နယ်မှာဒီကနေ့အထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတနင်္လာနေ့တရက်ထဲမှာနေမယ်လေးဆောင်ကတိုက်ခတ်မှု9ကြိမ်ရှိတဲ့အကြောင်းမန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပါရယ်မနေ့ကတိုက်ခတ်မှုမှာဟိုခဲကျေးရွာဖုံးကြီးကျောင်းဝင်းအတွင်းတိက္ခတ်တာတွေရှိခဲ့တယ်လို့တန်ဖိုးကျေးရွာမှာတော့တေဆုံးမှုတွေရှိတဲ့အကြောင်းဒေသခံတို့က
င်ချိုမြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်ခဲ့တာပါဒီလ10ရက်မနေ့ကစစ်ကောင်စီဘက်က၄ကြောင်းက၅ကြိမ်တိုက်ခိုက်ခဲ့ပြီးဒီကနေ့မှလည်းနောင်ချိုမြို့နယ်အတွင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းမန္တလေးပြည်သူ့ကာကွယ်တပ်ဖွဲ့တာဝန်ရှိသူတို့ကပြောပါတယ်
မနေ့က10ရက်နေ့တရက်ထဲကိုကျွန်တော်တို့လေကြောင်းတိုက်ခိုက်မှု၅ကြိမ်ပေါ့။ဒီနေ့ကို၄ကြောင်းတိုက်ခိုက်မှုလုပ်ခဲ့တယ်ပေါ့နော်။ညစနေထိုးကန်ဒီတီကိုတို့လုပ်နေလို့မယ်။စုစုပေါင်း၅ကြိမ်ရှိခဲ့တယ်ဗျ။ဘာရက်နေ့ကနေစပြီးတော့တောက်လျှောက်တိုက်ပွဲဖြစ်နေတာ။7ရက်နေ့ထိလည်းဒီကြိမ်တိုက်ပွဲဖြစ်နေလို့မယ်။ဒီနေ့ဆိုရင်6ရက်ရှိပြီပေါ့။စတိုက်တိုက်ပွဲဖြစ်နေပါလိမ့်မယ်။အဲအော်ဒီ6ရက်တကာလအတွင်းရင်ဆိုင်တိုက်ပွဲကျွန်တော်တို့အချိန်20လောက်ထိနောင်ချိုမြို့နယ်နေရာနံကဲမှာဖြစ်ခဲ့တယ်ဗျ။တချို့တိုက်ပွဲတွေကတော့မိနစ်ပိုင်းနာရီပိုင်းနဲ့ပြီးသွားပြီမဲ့တချို့တိုက်ပွဲတွေမှာတော့ဒီနေ့ကိုဒီပါဖြစ်ပွားခဲ့တဲ့တိုက်ပွဲတွေလည်းရှိတယ်ပေါ့
တနင်္လာနေ့ကတိုက်ပွဲမှာစစ်ကောင်စီဘက်က30ခန့်အထိကြာဆုံးကြောင်းမန္တလေးပြည်သူ့ကာကွယ်တပ်ဖွဲ့တာဝန်ရှိသူပြောဆိုပေမဲ့တီးခြားအတည်ပြုနိုင်တာတော့မရှိပါဘူးဒေသခံတွေကမနေ့ကလေကြောင်းကတိုက်ခိုက်မှုရှိတယ်လို့30ဇေကုံးရွာဘက်ကနေလည်းလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းပြောပါတယ်မနေ့ကလေကြောင်းတိုက်ခိုက်မှုနဲ့ထိခိုက်မှုအခြေအနေကိုဒေသခံတူကပြောပြတာကတော့
လေရင်ပစ်ခတ်မှုမှာကျွန်တော်တို့ဟိုခဲကြီးရွာပေါ့နောက်ကျွန်တော်တို့ဟိုခဲကြီးရွာဖုန်းကြောင်းတွေကိုလည်းပစ်ခတ်မှုတွေရှိတယ်လို့တော့သိရတယ်ဗျထိခိုက်တာရရဖို့ကျွန်တော်တို့ကြောက်ယူနေသေးပဲဗျလက်နက်ကြီးပစ်ခတ်မှုတွေမှာတော့ဆက်လက်ဆက်ပါတာပစ်ခတ်တဲ့ဖြစ်စဉ်မှာတော့အရသာတည်ဆုံးမှုတွေရှိတယ်ဗျကျွန်တော်နောက်ဆုံးမျိုးနဲ့တံပိုးကြီးရွာကကလေးပေါ့နော်ကြားတူမှာတူတည်ဆုံးတယ်အရသာတော့ထိခိုက်တာရရဆိုပြီးတော့ရှိခဲ့တယ်ဗျ
6ရက်ဆက်တိုက်ပွဲဖြစ်ပွားနေတာကြောင့်နောင်ချိုမြို့နယ်အတွင်းကကြေးရွာ10ရွာထက်မနည်းကပြည်သူတွေဟာနောင်ချိုပြင်းဦးလွင်နဲ့အခြားဘေးလွတ်ရာကြေးရွာတွေစီကိုထွက်ပြေးနေရပါတယ်။တင်းချောင်းနေသူအရေအတွက်ထောင်ချီရှိနိုင်ကြောင်းခံမှန်းပြောဆိုတာတွေရှိပေမဲ့အတိအကျစည်ရင်ကောက်ယူနိုင်တာမရှိသေးပါဘူး။ဒီလ9ရက်နေ့ကတော့မိုးကုတ်ပြင်းဦးလွင်ကားလန်းကလယ်ကြီးကြေးရွာကစစ်ကောင်စီစခန်းကို KIA နဲ့မဟာမိတ်တပ်တွေကပူးပေါင်းတိုက်ခိုက်ခဲ့ပါတယ်။ဒီအပိုင်းအတွင်းမှာတော့ပြင်းဦးလွင်မြို့မှာအစ်စ်စေးတွေများပြားပြီးလုံခြုံရေးတင်းကျပ်ကြောင်းလည်းဒေသခံတွေကပြောကြပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။